နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှုသုံးမှုနဲ့တရားစွဲနိုင်မှုစစ်ကောင်စီဘက်ကစုံစမ်းပြင်ဆင်နေတယ်လို့ဒေါက်တာဆန်းစုကြည်ရှင်းနေတာကပြောပါတယ်။လက်ရှိတရားခွင်မှာစစ်ဆေးခံရတဲ့အဂတိမှုတွေမှာစစ်ကောင်စီဘက်ကတရားလိုပြတက်တည်ရဲ့ထွက်ဆိုချက်တွေဟာအတိတ်ပဲမရှိတဲ့ဆွဆွဲချက်တွေဖြစ်တယ်လို့လည်းဒေါက်တာဆန်းစုကြည်ကတုံ့ပြန်ပါတယ်။သူ့အမှုတွေကိုဒီသတင်းပတ်တပတ်လုံးစစ်ဆေးနေတာကြောင့်ကျမရေးထိခိုက်နိုင်တဲ့အတွက်နှစ်ပတ်တစ်ခါစစ်ဆေးဖို့ကိုလည်းဒေါက်တာဆန်းစုကြည်ကတရားရုံးကိုလျှောက်ထားခဲ့ပါတယ်။ရန်ကုန်ကလာတဲ့ဒေါက်တာဆန်းစုကြည်အမှုသတင်းအပြည့်အစုံကိုတော့နားလည်ကပြောပြပေးမှာပါခင်ဗျာ
။လက်ရှိအဂတိလိုက်စားမှု၅မှုနဲ့တရားစွဲခံထားတဲ့နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်ကိုနောက်ထပ်အဂတိလိုက်စားမှု၃မှုတိုးဖို့စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။အမှုဖွင့်တရားစွဲနိုင်ဖို့အဂတိလိုက်စားမှုတပ်ဖြည့်ကော်မရှင်ကစုံစမ်းနေတာမှာကနဦးစစ်ဆေးချက်ယူဖို့ဆင့်ခေါ်စာပို့ထားတယ်လို့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေအဖွဲ့ထက်ကတရားလွှတ်တော်ရှင်နေကြီးဦးခင်မောင်စောက VOA ကိုပြောပါတယ
်အမှုတွဲဖို့ပေါ့ဒါကိုအဂရိယာတော့ပထမစုံစမ်းနေတယ်ကအမှုမတွဲခြင်းပါနီးအမှုတစ်ခုမှမဟုတ်3ခုခေါ်ပါတယ်ကသိနာနောက်အဲ့ဒီကနေခေါ်လာ3ခုခေါ်လာကကျွန်တော်လည်းကောင်းမှုတရားလာတာသူကလည်းဟိုဟာရှင်းနေနေများလွှတ်ပြီးကြတယ်လို့ဒီလိုနေကြခြင်းလားမဖြစ်ရလာပဲဒီမှာတို့ဆောင်တို့ကြောင့်လည်းရရတဲ့ကြောင့်မဟုတ်ဘူး။ဟိုလေးရင်းရောအချိန်မရှိဘူး။ဟိုကအချိန်ကြီးမရှိလို့ဆိုတော့ပါလာဝဲလေးရင်းရောငှားပြီးတော့အဲ့ဒါပါလေကတခုကတခုကဂျင်းပစ်ဆိုတာလည်းမရှိဘူး။ဂျင်းပစ်တယ်ကွာ။ကြားလိုက်တာဝဲကြီး
။စစ်ကောင်စီရဲ့အဂတိလိုက်စားမှုကော်မရှင်ကစုံစမ်းနေတဲ့အကြောင်းအချက်အသေးစိတ်ကိုဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေရမသိရသေးပါဘူး။VOA ကအဂတိလိုက်စားမှုတိုက်ဖြည့်ကော်မရှင်ကိုဆက်သွယ်ရမှာလဲဖြေဆိုဖို့ညှဉ်းဆန်ပါတယ်။လက်ရှိနေပြည်တော်တည်တံတရားရုံးမှာအရင်ဆွဲဆိုထားတဲ့အဂတိလိုက်စားမှုလေးမျိုးကိုစွဲချက်တင်တဲ့မတဲ့ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်။အဲ့ဒီအထက်ကအမှုတစ်ခုအတွက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းပြီးခဲ့တဲ့တောက်ကြာနေအော်တိုဘာတရက်ကစစ်ကောင်စီရဲ့တရားလိုပြတက်တဲ့အနေနဲ့လာရောက်ထွက်ဆိုခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ဒေါအောင်ဆန်းစုကြည်ကတုံ့ပြန်ချက်ကိုရှင်းနေဦးခင်မောင်စောကအခုလိုပြောပါတယ
်။ဒီဘက်ကထက်တဲ့ပါကြီး။ရပါတယ်လို့ဘလို့။ဘာပြောကြစီလို့ဆိုတော့ဒီက all at time လို့အင်္ဂလိပ်လိုပြောတာ။
ဥဖြိုးမင်းသိန်းကအခောက်ရွှေ9ပိတ်သားအမေရိကန်ဒေါ်လာ6သိန်းနဲ့ရွှေဖျားစင်းနုတော်တစ်ခုပေးခဲ့တယ်လို့ဥဖြိုးမင်းသိန်းကထွက်ဆိုခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကိုအပတ်စဉ်စစ်ဆေးနေကြအမှု3မှုနဲ့သမရဝင်းမြင့်တမှုတို့အတွဲဒီကနေ့အော်တိုဘာ4ရက်မှာရုံးထုတ်စဉ်ရှင်းနေရင်းနဲ့နိုင်ဝဲလောက်တွေ့ဆုံပြောခွင့်ရခဲ့တာပါ။ဒီကနေ့ရုံးချိန်မှာတော့ပုတ်ကုံတွင်းကုံဥပဒေဆက်သွယ်ရေးဥပဒေနဲ့သဘာဝဘေးဥပဒေတို့အတွဲရုံးထုတ်စစ်ဆေးခဲ့ပြီးသဘာဝဘေးဥပဒေပုံမှန်25အတွဲလာမယ့်အပတ်အောက်တိုဘာ17ရက်နေ့ရုံးချိန်ကြမှာသာစွဲချက်တင်တင်မတင်တင်ဆုံးဖြတ်ဖို့တရားရုံးကအမိန့်ချမှတ်လိုက်ပါတယ်။ဆက်သွယ်ရေးဥပဒေနဲ့ပတ်သက်လို့တော့ဒီကနေ့မှာစွဲချက်တင်တင်မတင်ကိုနှစ်ဖက်ရှင်းနေတွေကရှောက်လဲချက်ပေးကြရတယ်လို့အဲ့ဒီအမှုကိုလိုက်ပေးနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ရှင်းနေကြီးဦးကြည်ဝင်းက VOA ကိုပြောပါတယ်။ဒေါအောင်ဆန်းစုကြည်အနေနဲ့သူမကျူးလွန်တဲ့ပြင်မှုတစ်ခုကိုမကျူးလွန်ကြောင်းတင်ပြနိုင်ခဲ့တယ်လို့အမှုဆွဲဆိုရာမှာလဲလွှဲမစွာအမှုတက်တရားဆွဲခံခဲ့ရတယ်လို့ဦးချီဝင်းက VOA ကိုပြောပါတယ
်ဒီတရားဆွဲတဲ့အခါကအပန်းလေးယုံနေပတ်သက်တာအခုလိုစကားပြောတဲ့နေမထိုင်ဘူးမှားမဆွဲတာဘုံမှာ69နဲ့မနှီးဘူးအဲသူတို့မင်းသူတို့ပြောတဲ့အခါကျတော့ဝင်နေရှိမသိနာမဟုတ်ဘူးဒေါအောင်ဆန်းစုကြည်တော့အင်ရလူဘာလို့ကိုလိုလိုဒီလိုနဲ့သူကလုပ်ကြတယ်။ဒါပေမဲ့ကျောက်ပုံနာမှာရေးရတဲ့အခါကျတော့ဝန်ထမ်းများလုံရင်းဝန်ထမ်းကထပ်မှသိစီပြီးဆိုတဲ့စကားလုံးပါတ
ယ်။လောလောဆယ်စုစုပေါင်းအမှု7ခုနဲ့တရားစွဲခံထားတဲ့ဒေါအောင်ဆန်းစုကြည်ကိုအမှု7ခုအတွက်သတင်းပတ်တိုင်းနေပြည်တော်တည်တံတရားရုံးမှာရုံးထုတ်ကြားနာစစ်ဆေးမှုတွေလုပ်နေပါတယ်။နေ့စဉ်တရားရုံးလာနေရတာသူကြားမှာရေးထိခိုက်တဲ့အတွက်အပတ်စဉ်အစားသတင်းနှစ်ပတ်ချာစစ်ဆေးဖို့ဒေါအောင်ဆန်းစုကြည်ကဒီကနေ့တရားရုံးကိုစတင်တောင်းဆိုခဲ့ပါတယ်။လက်ရှိဒေါအောင်ဆန်းစုကြည်ရင်ဆိုင်နေရစေအမှုဆက်သမှုရှိနေပါတယ်ပုတ်ကုံသွေးကုံဥပဒေဆက်သွယ်ရေးဥပဒေတဘာဝဘေးဥရင်နဲ့ကနမှုအပါဝင်ပုံမှန်905ခခွေအမှုတွေအတွက်ကိုတင်းနှလာနဲ့အင်္ဂါနေ့တိုင်းစစ်ဆေးနေပြီးနိုင်ငံတော်လျှို့ဝှက်ချက်အဥ်ရီပုံမှန်3တိကငယ်နဲ့အမှုကတော့ကြာရာပြေးနေတိုင်းစစ်ဆေးနေပါတယ်ဒါအပြင်အဂတိလိုက်စားမှု9မှုထက်က4မှုအတွက်တောက်ကြာနေတိုင်းနေပြီးတော့မှကြားနာစစ်ဆေးနေတာဖြစ်ပါတယ်